ရန်ကုန်မြို့တော်မှာနေ့စဉ်ဥရဟုပြေးလွှားနေတဲ့တက္ကစီအငှားယာဉ်တွေကိုကြားသိငွေပြတဲ့မီတာတွေတက်ဆင်ပြီးပြေးဆွဲကြဖို့စေစိုးရကကြိုးပမ်းလာခဲ့တာ9နှစ်နီးပါးလောက်ရှိတာပြီဖြစ်ပေမဲ့အခုထိမအောင်မြင်သေးတာတွေ့ရပါတယ်မြို့တော်ဟောင်းရန်ကုန်မှာရောမြို့တော်တင့်နေပြီးတော့မှာပါဒီစနစ်မျိုးကိုအခုထိပြင်ပြအောင်အကောင့်ထဲမပေါ်နိုင်သေးတဲ့အတွက်ဘန်ကောက်ကွာလာလမ်ပူဂျာကာတာစတဲ့တခြားအိမ်ကြီးချင်းအာဆီယံနိုင်ငံတွေကမြို့တော်တွေနဲ့နှိုင်းဆိုင်ရင်အင်မတန်မျက်နှာငယ်စရာပဲလို့နိုင်ငံသားကမကြာခဏသွားရောက်လေရှိတဲ့မြန်မာနိုင်ငံသားတွေကပြောကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံကိုလာရောက်ကြတဲ့နိုင်ငံသားဧည့်သည်တွေဟာတက္ကစီတွေရဲ့အဓမ္မငွေတောင်းခံတာတွေနဲ့ကြုံခဲ့ရတဲ့အကြောင်းအင်တာနက်စာမျက်နှာပေါ်တွေမှာမကြာခဏရေးသားကြတာတွေ့ရတယ်လို့မြန်မာနိုင်ငံသားတွေဆိုရင်လည်းဟိုနားဒီနားသွားဖို့ကအစတက္ကစီကိုဈေးစီရတဲ့ဒုက္ခကမသေးလှပါဘူး။ပြည်ပမှာအလုလုနေပြီးမကြခင်ကမြန်မာနိုင်ငံကိုတွားရောက်လဲပတ်ခဲ့တဲ့မြန်မာနိုင်ငံသားတယောက်ကတော့ဒီလောက်တိုးတက်တဲ့ခေတ်ကြီးမှာဈေးစစ်ပြီးမှတက္ကစီစီရတဲ့စနစ်ဟောင်းမရှိသင့်တော့ဘူးလို့သူ့ရဲ့ရန်ကုန်အတွေ့အကြုံကိုပြောပြပါဗျာ
။ဘာလို့ကျွန်တော်ဒီနေ့နိုင်ငံမှာကျတော့ကားတစ်စီးတက္ကစီတစ်စီးကြားလိုက်ရင်ဟိုဘယ်သွားမယ်လားဘယ်လောက်လဲလို့မေးပြရမှမလို့ကားတကားဖွင့်ပြီးတက်ထိုင်ပြီးလိုက်သွားတယ်မှာကားပေါ်ရောက်တော့မှဘယ်ကိုမောင်းလို့ပြောလိုက်ရောမယ
်။ဒီအခြေအနေတွေဟာမြို့တော်ဟောင်းရန်ကုန်မှာတင်မဟုတ်ပါဘူးစေအစိုးရရုံးဆိုင်နေတဲ့နေပြည်တော်မြို့တော်တက်မှာလဲတက္ကစီကိုတနာယူကို1000 2000 3000ဆက်တဲ့ဖြင့်ဈေးစစ်ပြီးမှစီးနေရသေးပဲလို့နေပြည်တော်ဒေသခံတယောက်ကပြောပြပါဗျာ။ပြောမိသ
ားလည်းမဟုတ်ဘူးကြ။နိုင်ရတဲ့ဒီမှာ1000 2000 3000ဖွင့်လာ
တာ။မြန်မာနိုင်ငံမှာတက္ကစီမီတာစနစ်အကောင့်ထဲပေါ်လို့မရတာဟာတက္ကစီသမားတွေဘက်ကအာရမမတန်ဆငွေတောင်းယူလို့တဲ့အချောင်းလောဘစိတ်ကြောင့်မဟုတ်ပဲတက္ကစီသမားတွေကြုံနေရတဲ့ဒုက္ခအခက်အခဲတွေကိုစေစွာအနာပိုင်းဒီဘက်ကတစုံတရာထက်သွင်းစဉ်းစားမပြီးတာ၊ကူညီပေးတာမရှိပဲဖြစ်ချင်တာကိုတစ်ဖက်သက်အမိန့်ထုတ်အကောင့်ထဲပေါနေတာကြောင့်လို့စောစောကမြန်မာနိုင်ငံသားကသုံးသပ်ပါတယ
်။ဒီကစနစ်မထွန်းကသူကသူရဲ့နိုင်ငံနဲ့ကျွန်တော်နိုင်ငံနဲ့မတူတာလေ။တက္ကစီစနစ်ပေါ့နော်။တက္ကစီစနစ်တစ်ခုလုံးကမပြောင်းလဲနိုင်မယ်နဲ့ဒီမီတာဟိုအကောင့်ထဲပေါ်တဲ့နေရာမှာပြဿနာနည်းနည်းရှိလိမ့်မယ်။ပမာကြီးရဲ့တက္ကစီစနစ်ကအုံနာနဲ့ဒရိုင်ဘာစနစ်ကိုသူများနိုင်ငံမှာကတော့ဒီကုမ္ပဏီနဲ့လုပ်တာ哦အဲအဲ့ဒီမှာကွာခြားချက်တခုရှိသွားတယ်အဲဘာလို့ဆိုကုမ္ပဏီနဲ့မောင်းတဲ့ဒရိုင်ဘာသူကသူ့မှာအတိုင်းအတာတခုကြီးသူကအမခံရရှိတယ်လေဟိုရှင်းပြောရရင်အသေးအတန်ပြူပြဲပြီးရှာနေရတဲ့အနေအထားမျိုးမရှိဘူးပမာကြီးရဲ့တက္ကစီဒရိုင်ဘာတွေကဥမာအုံနာယူမောင်းရတဲ့လူဆိုလို့ရှိရင်သူကအုံနာကြီးရှိနေနောက်တစ်ခါဒီဟိုအဲ gas ဆိုရှိမယ်နောက်တစ်ခါသူ့ရဲ့တခြားဟိုအထွေထွေဇယိတ်တွေရှိအောင်မယ်အဲ့ဒီဇယိတ်တွေကြော်မှသူ့အတွက်အင်ကန်းဆိုဖြစ်မယ်အဲ့လိုအခါမျိုးမှာကျတချို့တက္ကစီသမားတွေကဟိုနင်းကန်ချတော့တာပေါ့နော
်မြမအင်းကြီးချင်းထိုင်းနိုင်ငံမှာတော့တက္ကစီတွေမှာမီတာတက်စင်ပြီးမောင်းနေနေတာအနည်း20လောက်ရှိနေပါပြီနိုင်ငံကိုလာရောက်ကြတဲ့ကမ္ဘာလဲဧည့်သည်တွေအစဉ်ပြေအောင်အစစအရာရာအသေးစိတ်စဉ်းစားပြီးအကောင့်ထဲပေါ်လိရှိတဲ့ထိုင်းနိုင်ငံမှာအခုဆိုရင်မော်တော်ဆိုင်ကယ်တွေကိုပါကြက်တင်ငွေပြတဲ့မီတာတွေတက်ဆင်တော့မှာပါဘန်ကောက်မြို့တော်ကအငှားယင်မော်တော်ဆိုင်ကယ်တက္ကစီ 38,000 ကျော်မှာမီတာတွေတက်ဆင်နိုင်ရေးအစီအစဉ်တစ်အတွက်ဒီကနေ့မတ်လ9ရက်နေ့ဘန်ကောက်မြို့လယ်တချို့မှာမီတာတက်ထားတဲ့ဆိုင်ကယ်တက္ကစီတွေစတင်မောင်းနှင်ဖို့အာဏာပိုင်တွေကစီစဉ်ထားပါတယ်မြန်မာနိုင်ငံမှာတော့မီတာမတက်တဲ့တက္ကစီတွေအေးအေးယူမယ်၊ဒဏ်ရိုက်မယ်လို့စစ်အစိုးရကအမိန့်ထုတ်ပြန်ထားပေမဲ့စစ်တပ်ပိုင်းဥပိုင်ကုမ္ပဏီကထောင်ထားတဲ့ပါရမီလိုင်းကတက္ကစီတွေမီတာပိတ်ပြီးမောင်းနေတာကိုဘသူကအေးအေးယူပါလဲဆိုတာမြို့သူမြို့သားတွေကမေးခွန်းထုတ်နေကြသလိုပဲလွန်ခဲ့တဲ့နှစ်20လုံးလုံးရန်ကုန်ကိုမြို့တော်အင်္ဂါရဲနဲ့ညီညွတ်အောင်ဆောင်ရွက်နေပါတယ်လို့စစ်အစိုးရကကြွေးကြော်နေခဲ့ပေမဲ့နိုင်ငံသူနိုင်ငံသားတွေကဘာလက်ဧည့်သည်တွေစိတ်ချမ်းသာအဆင်ပြေအောင်တက္ကစီတွေကိုမီတာတက်ဖို့ကိစ္စကိုတောင်းအောင်မြင်အောင်မဆောင်ရွက်နိုင်ခဲ့တာဟာနာဝတ္တနာအဖအစီအစိုးရတွေရဲ့မှားယွင်းချွတ်ချော်တဲ့စီမံခန့်ခွဲမှုတွေထက်ကတာရကငယ်လေးတစ်ခုများလားလို့ဝေဖန်သူတွေကလည်းရှုမြင်သုံးသပ်ကြပါတယ်ခင်ဗျာ။